မင်္ဂလာပါခင်ဗျာမြန်မာနိုင်ငံရဲ့အနာဂတ်ဒီမိုကရေစီခီဘယ်ဘက်ကိုဦးတည်နေလဲဆိုတာကို2014ခုနှစ်ကနေအမှတ်ကြောက်တင်ဆုံးဖြတ်မှာဖြစ်တဲ့အတွက်စာပေအမှုပညာရှင်တွေအနေနဲ့ဒီမိုကရေစီအင်အားစုတွေနဲ့လက်တွဲပူးပေါင်းဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ရွှေကုန်တိုင်ကတော်ဝင်နှင်းစီခမ်းမှာဩဂလ28ရက်နေ့အကျင်းပတဲ့စာပေအမှုပညာရှင်တွေနဲ့တွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ
်ကျမကလည်းနိုင်ငံရေးဘက်ကပြောရမယ်ဆိုတော့မပြောမဖြစ်လို့ပြောရမှာပဲဒီအချိန်ဟာကျမတို့နိုင်ငံအတွက်အင်တာမအရေးကြီးတဲ့အချိန်ပါကျမတို့နိုင်ငံဘယ်လမ်းသွားမလဲဆိုတာကို2015ကဆုံးဖြတ်မှာမဟုတ်ပါဘူးအခု2014ကဆုံးဖြတ်မှာဆိုတော့ကျမမကြားခဏပြောပါတယ်2014ရဲ့ကမှာမှာကျမတို့မှန်တဲ့လမ်းပေါ်မှာရောက်သွားမှာ2015ကြာလို့ရှိရင်ကျမတို့လူချင်းနဲ့ပန်းတိုင်ကိုရောက်မှာဆိုတာကျမအရင်နေ့ကပြောခဲ့တဲ့ကိစ္စပါအခုဒီကိစ္စကိုလည်းကျမထူးထူးထွေထွေကျမတို့ရဲ့စာပေအမှုပညာရှင်တွေကိုရှင်းပြဖို့မလိုပါဘူးဒါပေမဲ့ဒီအသိစိတ်ဓာတ်နဲ့ကျမတို့နိုင်ငံတကယ်ကိုရောက်တဲ့လမ်းပေါ်ကိုရောက်သွားဖို့ဝိုင်းဝန်းပြီးတော့ကူညီကြပါလို့တော့ကျမကနေပြီးတော့မေတ္တာရက်ခံကြပါမယ
်။စာနယ်ဇင်းသမားတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေထိတိုက်တွေ့ရတဲ့ဟာဒီနှစ်မှာအများပြားရှိလာပြီးဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်မြန်မာစာနယ်ဇင်းလွတ်လပ်ခွင့်ကိုထိခိုက်လာမှာဖြစ်တယ်လို့အစိုးရရဲ့အနေနဲ့လည်းဂုဏ်သိက္ခာထိခိုက်စရာတွေဖြစ်လာမှာဖြစ်တယ်လို့ပြည်သူ့ခေအယ်ဒီတာဆရာဖေမြင့်ကအဲ့ဒီနေ့အခမ်းအနားမှာပြောကြားခဲ့ပါတယ
်။စနေကုန်ဒီအဟုတ်လာရစပြီးတော့အဲ့ဒီတုတ်ကလေးစီစီရမ်းရောက်လို့ရုတ်နေတယ်ရုတ်နေတဲ့အကြောဘာဖြစ်လို့လဲဆိုကျွန်တော်တို့အကုန်လုံးကလွတ်လွတ်လပ်လပ်နဲ့ရေးချတာလွတ်လွတ်လပ်လပ်ရေးသွားလာတဲ့အခါမှာအဲကျွန်တော်တို့သရုပ်ထားမှလည်းလို့ပြောပြီးတော့အစိုးရအာဏာမှန်တိုင်းလိုပဲလို့ဝေဖန်ထုတ်ကြတယ်လို့လည်းဒီလို့ဆိုရင်ရရနေတယ်ဒီဟာတွေတို့မတိုက်တာကိုဖိတ်ထုတ်ဖို့ဒီကမှရှိတဲ့တော့တွေ့ရတဲ့ဥပဒေတော့ဆွဲရတာပါကောင်းတယ်ဆိုတော့ဒီမှာတော့လည်းခြားရရှိတယ်။ဒါမှကြာနေအောင်ဆိုရင်လည်းတန်ဆင်းမှရတော့ကတော့ဥပဒေလို့ဆိုတဲ့ရည်ရွယ်ချက်ရှိတယ်။ဆိုတော့ဆန်ဆင်းမှရနေအုပ်ချုပ်ရေးပိုင်းနေတဲ့တော်တော်ဖြစ်တဲ့အနေအထားကိုရောက်လာတယ်။ရောက်လာလို့ရှိရင်ကြာလို့ရှိရင်ကျွန်တော်တို့ဆန်ဆင်းမှဘက်ကတော်တော်နင်းလာနေတယ်။နောက်တစ်ခါမှတို့ရှိနေမယ်။အစိုးရပိုင်းကလည်းဘုံကံဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့ကပြန်လာတယ
်။ဒါကတော့ဆရာဖေမြင့်ပြောကြတော့ပါခင်ဗျာ။ရခိုင်ပြည်နယ်ကလက်ရှိအခြေအနေကိုပြောင်းလဲဖို့ဆိုရင်နှစ်ဖက်လူအဖွဲ့အစည်းတွေရဲ့စိတ်ဓာတ်တွေကိုပြောင်းလဲပြစ်ချဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် VJ နံပြားကပြောလိုက်ပါတယ်။ဩဂုတ်လ15ရက်နေ့ကစစ်တွေမြို့နယ်စက်ယုံစုရခိုင်ဒုက္ခသည်စခန်းနဲ့တက်ကယ်ပြင်ဒေါင်းဒုက္ခမွတ်စလင်ဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပြီးစက်ယုံစုရခိုင်ဒုက္ခသည်စခန်းမှာမစ္စတာနံပြားကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်
ရခိုင်ပြည်နယ်ကဒေသခံရခိုင်တိုင်းရင်းသားတွေအနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဝေဖန်အပြစ်တင်မနေကြဘဲနဲ့ပြည်ပခတွေကိုဘလို့ကြော်ဖြတ်မလဲဆိုတာစဉ်းစားကြဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့စစ်တွေမြို့ကန်တွေအရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေဩဂုတ်လ28ရက်နေ့ကတွေ့ဆုံပွဲမှာပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဒီမြို့ကန်နိုင်ငံတကာမအောင်တော့လို့နိုင်ငံမျိုးမကောင်းတာနဲ့တော့ကဤကမဲ့နိုင်ငံတော့တို့ပါဘူးအကောင်လို့ဒီတော့ကဒီဟာကိုဆက်နေတယ်တို့ရဲ့ဒီပြုပေါ်နေတဲ့ကောင်းပြီလို့တို့ကြောက်နေကြတာပါတို့အတော်တော့တော့အချက်တော်ရဲ့ပေါက်ကံကဒီကနေ့မှာအားမေ့ရေးကြည့်ရပါမလားတခုခုတော့မဆက်နာဘူ
းဒါကတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ပြောတော်တာပါပညာရေးဥပဒေမှာဗဟုဥစည်းစနစ်ရှိနေတဲ့အတွက်ဒီဥပဒေရေးဆွဲသူတွေနဲ့အတည်ပြုသူတွေဟာမြမပညာရေးအနာဂတ်အတွက်သမိုင်းတရားခံတွေအဖြစ်ဝေဖန်ပြစ်တင်ရမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဗဟန်းမြုံနယ်မဲဆန္ဒနယ်အမှတ်1ကလွှတ်တော်ကိုစလဲဒေါက်တာညိုညိုသိန်းကပြောလိုက်ပါတယ်။ပြည်တွင်းတို့ Hot News သတင်းဂျာနယ်နဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောပြတာဖြစ်ပါတယ်။ရန်ကုန်မြို့တော်မှာရှာဖွေနေတဲ့ဓမ္မစရီခေါင်းလောင်းကိုတွေ့ရှိထားတယ်လို့ခေါင်းလောင်းရှာဖွေရေးအဖွဲ့ကကြေညာလိုက်ပါတယ်။အကြီးဆုံးရွှေရောင်နဂါးမင်းကြီးနဲ့တကွာနဂါးပေါင်းတို့ကဓမ္မစရီခေါင်းလောင်းတော်ကြီးကိုအကြီးအကျယ်ဆုံးခန်းခန်းနာနာပူဇော်နေတဲ့အတွက်သတင်းထုတ်ပြန်ရတာနောက်ကျတာဖြစ်တယ်လို့ခေါင်းလောင်းရှာဖွေရေးအဖွဲ့ခေါင်းဆောင်ဦးဆန်လင်းမြေပုံကိုတောင်းရဲ့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်။ဒီခေါင်းလောင်းကိုဒီရက်ပိုင်းတော့မှကုန်းပေါ်အသေးမဲ့လို့လည်းရေးသားထားပါတယ်ခင်ဗျာ။အခုတော့မမသားသားစကားများအစီအစဉ်ရလောက်ပါပဲခင်ဗျာ။ကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။